ဒီကနေ့ကြာရောက်တဲ့69နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုနှစ်ပေါင်း40ကျော်ကာလအတွင်းတမတော်ကာကွယ်ဦးစီးချုပ်တရားဦးအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ပထမဦးဆုံးကြိမ်တက်ရောက်လာတဲ့အပေါ်မှာအမျိုးသားပြည်လဲတင့်မြတ်ရေးအတွက်အလားအလာကောင်းတဲ့ခြေလှမ်းတရားအဖြစ်နိုင်ငံရေးလှိလာသူတွေကသုံးသပ်နေကြပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့အာဇာနည်နေ့ရဲ့ထူးခြားချက်ကတော့နှစ်ပေါင်းများစွာကွဲပြောက်နေခဲ့တဲ့ရုပ်သံနဲ့ရေဒီယိုတွေကတန်ရှည်အော်အော်ဆွဲတာတွေပြန်လည်ထုတ်လွှင့်တာနဲ့တက်မတော်အကြီးအကဲကိုတိုင်အခမ်းအနားတက်ရောက်အလေးပြုတာပဲဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုတိုင်တက်ရောက်အလေးပြုတဲ့အပေါ်တက်မတော်ရေးရနဲ့နိုင်ငံရေးဆောင်ပါရှင်အငိမ့်စားဒုဗိုလ်မှုကြီးအောင်မြင်သူကအခုလိုတုံ့တက်ပါတယ
်။လူတွေကတော့အခုဟိုဗိုလ်ချုပ်မှုကြီးတက်တယ်ဆိုတာကိုသိပြီးတော့ဝမ်းသာတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်ရေးရတဲ့စာတွေမှာလည်းဒီလိုပဲလေအဓိကအရေးကြီးဆုံးကဟိုရင်ကြားရှိရေးညင်ကြားရှိရေးမှာကျွန်တော်တို့ကဘာအရေးကြီးများရှိရမလဲဆိုတော့ကျွန်တော်တို့ NLD နဲ့တက်မလို့အဲ့ဒါကြောင့်မလို့အခုဟာကောင်းတဲ့အစဉ်လာတစ်ခုဖြစ်တယ်ကျွန်တော်တို့ဒီတက်မလို့နဲ့ NLD တို့ရင်ကြားရှိရေးကတော့ခုံမြင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
အမျိုးသားပြည်လဲရင်ကြားစီရင်နဲ့ပတ်သက်ပြီးတော့လဲအငိမ့်စားဒုဗိုလ်မှုကြီးအောင်မြင်သူကသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအောင်လည်းဟာအရန်ကိုအဲသူတို့နဲ့ထက်မြက်တယ်ဆိုရင်တော့ဒေါ်စုနောက်ကလိုက်ဖို့လိုသလိုဒေါ်စုကလည်းအညွန်ထုံထက်မြက်တယ်ဆိုလို့ရှိရင်တော့ဒီလိုမျိုးနောက်ကလိုက်ဖို့လိုမယ်လို့ကျွန်တော်ပြောတာ။ဒါကျွန်တော်ကိုယ်နဲ့နေပြောတာနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်ပဲဒီပဲဘက်လိုက်ပြီးပြောတာမဟုတ်ဘူး။တကယ်ကဘက်လိုက်မယ်ဆိုရင်ကျွန်တော်တတ်မလို့အရာရှိတယောက်အရင်ကတော့ဒေါ်စုမျိုးကြီးတက်ကိုလိုက်မှာပါလေ။သို့တော်လည်းဒီနေ့ကျွန်တော်တို့ကဘာလက်ခံတဲ့လူအာရှဘက်ကလက်ခံတဲ့ကျွန်တော်တို့မြန်မာပြည်သူအများစုကလက်ခံတယ်ဆိုတော့လူဖြစ်နေတဲ့အတွက်ဒီဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုခံယူမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရင်းများစီရဲ့ကိစ္စမှာအများကြီးဒီမျှော်လင့်လို့ရမယ်လို့ကျွန်တော်ထင်တယ
်။နိုင်ငံရေးလေးလာတုံသက်သူဒေါက်တာရန်မျိုးသိန်းက45နှစ်တာကာလအတွင်းတက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပထမဆုံးတက်ရောက်တာဖြစ်လို့ကြိုးဆိုကြောင်းပြောပါတယ
်။ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်တက်ရောက်အနေနဲ့တော့ဟို1982ခုနှစ်နောက်ပိုင်းမှာအာဇာနည်နေ့အခမ်းအနားကိုပထမဆုံးအချိန်တက်ရောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကျူဆူရမယ့်ကိစ္စတစ်ခုလို့ကျွန်တော်မြင်ပါတယ
်။ဒါဟာရက်ဘက်စစ်ဘက်စစ်ဆန်ရေးအတွက်အရေးပါတဲ့ခြေလှမ်းကျဲအဖြစ်လည်းသုံးသပ်ပါတယ
်။ဒီအာဇာနည်နေ့အခမ်းအနားမှာသမုတ်ကလေးဦးစီးချုပ်ဟာဒုံဆန်းစုကြည်နဲ့ရောအာဇာနည်ကောင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေနဲ့ရောလူနေထူးထူးတွေ့ဆုံပြီးတော့စကားပြောခဲ့တာကိုတွေ့ရတာလည်းပဲမြန်မာနိုင်ငံရဲ့ဒီအမျိုးသားပြည်လဲရင်ကြားစီရေလုပ်ငန်းစဉ်အတွက်အထူးရောက်တဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်ပါတယ်။အဲ့ဒီအပြင်ပေါ့လေဒေါ်ဆန်းစုကြည်ရဲ့ရန်ကုန်မြို့နေအိမ်မှာလုပ်တဲ့အာဏာရှင်နဲ့ဆုံကြွေးပွဲကိုဟိုထူးထူးခြားခြားပေါ့လေတမောကကွေဦးစီချုပ်ကိုယ်တိုင်တက်ရောက်ခဲ့တာဟာလည်းပဲမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးမျက်နှာစာအားလည်းချိန်နေဆိုရင်အရေးပါတဲ့အခြေအနေတစ်ခုလို့မြင်ပါတယ်။
လက်တလောအခြေအနေတွေကအားရစရာတွေဖြစ်ပေမဲ့လက်တွေ့ကြပြီးသိတာမြင်တာတဲ့အပြောင်းလဲတွေဆောင်ရွက်ဖို့လဲလိုအပ်မှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကအခုလိုထောက်ပြပါတယ
်ဒီထိတွေ့ဆက်ဆံမှုတွေဟာအရေးပါပေမဲ့လည်းပဲအတိတ်ကပို့ပြီးတော့ထိရောက်ပြီးတော့နော်ဟိုရှုပ်လုံးပေါ်တဲ့ဟိုအပြောင်းလဲဖြစ်လာဖို့ကိုလည်းလိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာအားဖြင့်ပေါ့လေဒီဒိုင်းနာလက်နက်ကင်ဖွဲ့စည်းကောင်းဆောင်တွေအစုပြုတဲ့ဒီလနကန်ဖွဲ့စည်းအားလုံးလာတိုင်းနဲ့ထဲဒီတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးကြီးဆိုတဲ့ကြီးနာချက်မျိုးလာနာမည်ရပိုင်းတို့မှာထွက်ပေါ်လာတယ်ဆိုရင်တော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲနေအရေးပဲစစ်ပဲဆက်ဆံရေးမှာအတိတ်ကမြင်တာပြီးတော့ဆုတ်ဆုတ်ကန်ကန်ပြနိုင်တဲ့တိုးတက်မှုတစ်ခုလို့တုံးသက်လို့ရလာနိုင်မှာဖြစ်ပါတယ်
ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့ကအာဇာနည်နေ့အခမ်းအနားကိုတမတော်ကာကွယ်ရေးဦးစီးချုပ်ဟာနိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့နဲ့အတူတက်ရောက်ခဲ့တာဖြစ်ပါတယ်